နောက်ဂျယ်ရီဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြီးကြောင်းဩစတြေးလျအစိုးရရဲ့ဆုံးဖြတ်ချက်ဟာတာဝန်မဲ့ရာရောက်ကြောင်းအဆင့်မြင့်ပါလက်စတိုင်းအရာရှိကစနေနေ့မှာပြောကြားလိုက်ပါတယ်။အစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်ဂျယ်ရီဆလင်ကိုပြောင်းလဲအသိမှတ်ပြုလိုက်ကြောင်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကကြေညာအပြီးမှာပါလက်စတိုင်းလွတ်တော်အမတ်တဦးလည်းဖြစ်နှစ်ပေါင်းများစွာပါလက်စတိုင်းအရေးတက်ကြွလှုပ်ရှားသူတဦးလည်းဖြစ်တဲ့ဆာအီဟာနန်အရှရာဝီကရမလာမြို့မှာပြောကြားလိုက်တာဖြစ်ပါတယ်။ဒါပေမဲ့အစ္စရေးနဲ့ပါလက်စတိုင်းအကြားကငြင်းငြင်းရေးဆွေးနွေးမှုတွေမပြည့်မြောက်မချင်းဩစတြေးလျတန်ယုံကိုမြို့တစ်ကိုပြောင်းရွှေ့မှာမဟုတ်ဘူးလို့ဝန်ကြီးချုပ်မော်ရီဆန်ကပြောပါတယ်။ပြည်တွင်းနိုင်ငံရေးအခြေအနေအရကျင်းမြောင်းစွာကိုကြိုးကြည့်ပြီးဆုံးဖြတ်ချက်ကိုချခဲ့တာဖြစ်တဲ့အတွက်ဝန်ကြီးချုပ်မော်ရီဆန်အနေနဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပြန်လည်တုံ့တက်ပေးဖို့အရှရာဝီကတောင်းဆိုလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအကြားနှစ်နိုင်ငံဒွန်တွဲတည်ရှိရေးသဘောတူညီချက်ရရှိပြီးဂျေရုဆလင်ကိုပါလက်စတိုင်းတို့ရဲ့မြို့တော်အဖြစ်သတ်မှတ်ပြီးမှသာဩစတြေးလျအနေနဲ့အနောက်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သတ်မှတ်ခွင့်ရှိမှဖြစ်ကြောင်းအရှရာဝီကပြောပါတယ်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သတ်မှတ်ကြတဲ့အမေရိကန်နဲ့ဂွာတီမာလာနိုင်ငံပြီးရင်ဩစတြေးလျဟာ၃နိုင်ငံမြောက်ဖြစ်လာပါတယ်။